တော်ရရှိမြခင်ဗျာစီရိုင်းနာ၄ရက် Asia Times သတင်းစာမှာမြန်မာအရေးလေးလာသူသတင်းစာဆရာဘာဒစ်လစ်နာရဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်မြန်မာနိုင်ငံကိုစိတ်မဝင်စားတာဟာတရုတ်အတွက်ပိုပြီးတော့ကောင်းစားဖို့ဖြစ်နေတယ်ဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်သမ္မတအိုဘားမားလက်ထက်ကမြန်မာနဲ့နီနီကပ်ကပ်ထိတွေ့ဆက်ဆံခဲ့တဲ့လောက်လက်ရှိသမ္မတဒေါ်နယ်ထရန့်ကတော့တခြားအရှေ့တောင်အာရှနိုင်ငံတွေနဲ့တစုံတရာအဆက်အဆံရှိနေပေမဲ့မြန်မာဘက်မှာတော့လစ်လျူရှုထားတယ်လို့ဖြစ်နေတာဟာမေကွန်းထုတ်စရာဖြစ်နေပါတယ်တဲ့မြန်မာအနေနဲ့မြောက်ကိုရီးယားနဲ့မဟာဗျူဟာမြောက်အဆက်အသွယ်ရှိနေစေဖြစ်နေလို့လားဒါမှမဟုတ်အရှေ့တောင်အရှဒေသတွေမှာသမ္မတဟောင်းအိုဘားမားရဲ့အမွေကိုဖြတ်တောက်ဖယ်ရှားပစ်ခြင်းနဲ့ထရန့်ရဲ့နိုင်ငံရေးဗီဇစိတ်ကြောင့်လားဆိုတာသိတော့မရှင်းလင်းတော့ဘူးလို့ဆောင်းမမှာအစချီဖော်ပြထားပါတယ်မြန်မာနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့တရားဝင်ထုတ်ပြန်ချက်၃နှစ်ခုလောက်ပဲရှိတဲ့အထက်မှာတစ်ခုကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလအရှေ့တောင်အရှခရီးစဉ်အတွင်းမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ပြည်ပခန့်အဆုံးသက်ရေးနဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကိုလုံလုံခြုံခြုံပြန်လာရေးအတွက်အမေရိကန်ပြည်ထောင်စုကပံ့ပိုးကူညီမယ်ဆိုတာလောက်ပဲဖြစ်ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်စီကိုလည်းမွတ်စလင်ဒုက္ခသည်ကိစ္စကူညီပေးမယ်အကြောင်းစာရေးသားခဲ့ပါတယ်။ဒါပေမဲ့အဲ့ဒါတွေကအပြောပဲရှိပြီးတော့လက်တွေ့မှာတော့ထိထိရောက်ရောက်ကူညီခဲ့တာမဟုတ်ပါဘူးတဲ့။တကယ်တော့အမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒဟာလူအခွင့်အရေးနဲ့ဒီမိုကရေစီမြင့်တင်ရေးမျှတာမကပါဘူး။အိုဘားမားရဲ့မြန်မာနဲ့ထိတွေ့ဆက်ဆံရေးမူဝါဒမှာတော့မြန်မာကိုတရုတ်ရဲ့ရင်ခွင်တွေကဆွဲထုတ်ရေးကိစ္စပါဝင်ခဲ့ပါတယ်။တကယ်တော့2008နိုဝင်ဘာလမှာမြန်မာကမြောက်ကိုရီးယားနဲ့စစ်ရေးဆိုင်ရာသဘောတူညီချက်ရှုတ်ဝက်လက်မှတ်ရေးထိုးခဲ့တာပေါ်ပေါက်လာကြတဲ့အခါအာရှဒေသတွင်ပထဝီနိုင်ငံရေးဆိုင်ရာစိုးရိမ်မှုတွေထိတက်လာခဲ့တာဖြစ်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒေါ်နယ်ထရန့်လက်ထက်မှာတော့မြန်မာနဲ့တမင်တကာကိုပဲခက်ခင်ခင်နေလိုက်ဟန်တူပါတယ်တဲ့။အကျိုးဆက်ကတော့မြန်မာဟာတရုတ်နဲ့ပြန်လည်နီးကပ်သွားတော့တာပါပဲ။တရုတ်မြန်မာစီးပွားရေးစင်ကြံလန်းအမေရိကန်ဒေါ်လာ9ဘီလီယံကျော်တရုတ်ကယင်းနှိမ့်နာမဲ့ကြောက်ဖြူခြင်းနဲ့စေကံစီမံကိန်းယူနန်ပြည်နယ်အထိတွေ့တန်းနဲ့ယင်းနန်နဲ့ဓာငွေပတ်လည်တွေရခိုင်ပြည်နယ်ပြဿနာကြောင့်အနောက်နိုင်ငံတွေကမြန်မာနဲ့ဆက်ဆံရေးအိစက်လာနေချိန်မှာမြန်မာပြည်တွင်းမှာအ धिक ယင်းနှိမ့်နာသူအဖြစ်တရုတ်ပဲကြံရက်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆုကြည်နဲ့လည်းတရုတ်ကပို့ပြီးတော့နီးကပ်လာတာတွေဖြစ်လာခဲ့ရပါတယ်တဲ့သမ္မတအိုဘားမားလက်ထက်ကအာရှဒေသကိုမျက်နှာမူရင်းကြွေးကြော်ခဲ့ပြီးတော့ဒေသတွင်းကတရုတ်ဩဇာကိုတံပြန်မှုစူးစမ်းခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားဟာမြန်မာနိုင်ငံကိုလည်းနှစ်ကြိမ်နှစ်ခါလာရောက်ခဲ့ပါတယ်။အဲ့ဒါနဲ့ဆက်ကျင်ပဲအနေနဲ့ကတော့သမ္မတထရန့်ကဒေါ်ဆန်းစုကြည်ကိုအခုထိအင်မြူတော်ကိုတရားဝင်မဖိတ်ကြားသေးပါဘူးတဲ့။သူ့ရဲ့မူဝါဒကလည်းအမေရိကပထမပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်ပြဿနာပေါ်ပေါက်လာတဲ့အခါမြန်မာဟာကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေနဲ့ထိတိုက်တွေ့ခဲ့ပြီးဒေါ်ဆန်းစုကြည်နဲ့စစ်တပ်ခေါင်းဆောင်တို့လည်းတရုတ်ဘက်ကိုမျက်နှာမူလိုက်ကြပါတော့တယ်တဲ့။အဲ့ဒီအနေအထားနဲ့ပတ်သက်ပြီးအမေရိကန်ပင်တဂွန်စစ်ဌာနချုပ်အနေနဲ့မြန်မာရဲ့တရုတ်အပေါ်အာဂူအာဒါပြုနေရတဲ့အခြေအနေကိုယောဘသွားအောင်နှစ်နိုင်ငံစစ်တပ်ချင်းပြန်လည်ထိတွေ့ဆက်ဆံလိုပေမဲ့သမ္မတထရန့်အစိုးရကတော့မြန်မာအပေါ်တရုတ်ဩဇာပြန်လည်ကြီးစုလာတဲ့အပေါ်မှာတံပြန်ချိန်ညှိဖို့မကြိုးစားခဲ့ပါဘူးတဲ့တကယ်တော့အမေရိကန်မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကစတင်ခဲ့တာဖြစ်ပါတယ်1953ကူမင်တန်တရုတ်ဖြူအရေးနဲ့1962စစ်တပ်ကအာဏာသိမ်းခဲ့ချိန်တွင်မှနှစ်နိုင်ငံဆက်ဆံရေးခေတ္တခဏပြတ်တောက်သွားခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်လည်ကောင်းမွန်လာခဲ့ပါတယ်။မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခက်မှလည်းမြန်မာစစ်ဘုတ်တွေအမေရိကန်ပြည်ထောင်စုမှထောက်လှမ်းရေးတင်တန်းတွေတက်ခဲ့ကြတာပါတဲ့။ဒါပေမဲ့အခုသမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့မြန်မာဟာအမေရိကန်ရဲ့မျက်စိအောက်မှာပြောင်းနေအောင်မှဖြစ်ပါတယ်လို့သတင်းစာဆရာဘာဒစ်ဒက်တနာရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။တော်ရရှိမြတ်ခင်ဗျာ။ဇူလိုင်လ4ရက်ဂျပန်ခြေဆိုင်နေကီအချာရပြုသတင်းစာမှာတော့တရုတ်ရဲ့အကျွေးထောင်ချောက်ထဲကျရောက်သွားမှာကိုမြန်မာစိုးရိမ်နေတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ရခိုင်ပြည်နယ်အနောက်ဘက်မှာတရုတ်ကကမတ်ကတ်တပြုပြီးတော့တိဆောက်မှာဖြစ်တဲ့ကျောက်ဖြူအထူးစီးပွားရေးစုံစီမံကိန်းရဲ့အရွယ်စပမာဏကိုလျှော့ချဖို့အစီအစဉ်ရှိကြောင်းစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးချုပ်ဦးစိုးဝင်းကပြောပါတယ်တဲ့။နေကီအချာရပြုနဲ့တည်ဆံတွေ့ဆုံမေးမြန်းရာမှာပြောဆိုခဲ့တာပါ။အင်းဒီချင်းနိုင်ငံတွေမှာတွေ့ကြုံခဲ့ရတဲ့သင်ခန်းစာတွေအရလုံးအကျုံရင်းနှီးမြှုပ်နှံတာဟာတခါတရံကိုကျိုးနေတတ်တယ်ဆိုတာတွေ့ရပါတယ်လို့ဝင်းကြီးဦးစိုးဝင်းကပြောပါတယ်တဲ့ကျောက်ဖြူအထူးစီးပွားရေးစုံစီမံကိန်းဟာအမေရိကန်ဒေါ်လာ10ဘီလီယံကုန်ကျမှဖြစ်ပါတယ်စီမံကိန်းအရကျောက်ဖြူဟာတရုတ်ရဲ့ဇင်းကြံတခံပတ်လည်တဲ့သူစီမံကိန်းရဲ့အထူးကကြတဲ့နေရာမှာရှိနေတာပါဒါပေမဲ့တရုတ်ရင်းနှီးမြှုပ်နှံမှုအပေါ်မိခိုရတာရဲ့နောက်ဆက်တွဲပြဿနာတွေအပေါ်စိုးရိမ်မှုတွေကလည်းကြီးထွားလို့လာနေပါတယ်တဲ့ပြီးခဲ့တဲ့2015ခုနှစ်ကတရုတ်ရဲ့နိုင်ငံပိုင်စစ်တပ်ကော်မတီအုပ်စုဦးဆောင်တဲ့လုပ်ငန်းအဖွဲ့ကကျောက်ဖြူအထူးစီးပွားရေးစုံစီမံကိန်းကိုလုပ်ကင်ကွင်ရရှိခဲ့ပါတယ်။အဲ့ဒီစီမံကိန်းမှာယူနန်ပြည်နယ်ကိုရေနံနဲ့ဓာတ်ငွေပတ်လိုင်းတွေတွေ့တန်းရေးနဲ့စက်မှုစုံတိစောက်ရေးတွေပါဝင်ပါတယ်။ဒါပေမဲ့ တိရီလင်္ကာမှာဖြစ်ခဲ့တဲ့ကိစ္စကိုမြန်မာကသင်္ကန်းစာယူပုံရပါတယ်တဲ့တိရီလင်္ကာမှာတရုတ်ကရင်းနှီးမြှုပ်နှံတိစောက်ခဲ့တဲ့ရင်းနှီးစိတ်ကန်းတစ်ခုအတွက်တရုတ်ဘောတင်ရှိနေတဲ့အကျွေးမပေးနိုင်လို့အဲ့ဒီရင်းနှီးစိတ်ကန်းရဲ့စီမံခန့်ခွဲလုပ်ကင်ခွင့်ကိုတရုတ်ကိုပေးခဲ့ရပါတယ်ဒါပေမဲ့တခုချိတာကကြောက်ဖြူဟာရန်ကုန်နဲ့အလန့်ဝေးတာကြောင့်အထွေထွေကုန်ကျစရိတ်မြန်မြန်ဆန်ဆန်မြင့်တက်လာပွဲမရှိဘူးလို့ဆိုပါတယ်အဓိကကစီမံကိန်းကနေဝင်ငွေကောင်းကောင်းရဖို့ဖြစ်ပြီးဒါမှသာနောက်ဆုံးတစ်နေ့စီမံကိန်းအတွက်ပေးဖို့ရှိတဲ့အကျွေးတွေပြန်ပြီးတော့ဆက်နိုင်မှာဖြစ်ပါတယ်မြန်မာအနေနဲ့စီမံကိန်းကိုတတ်နိုင်တဲ့မြောက်အကူအညီနဲ့တဲ့နေစေချင်ပါတယ်မလိုတာတွေမကုန်ကြရအောင်လုပ်ရမှာပါစီမံကိန်းကြီးလေပြန်ပြီးတော့ပေးရမယ့်ငွေရများတယ်ပါပဲလို့ဝင်းကြီးဦးစိုးဝင်းကပြောပါတယ်တဲ့မြန်မာအနေနဲ့ဘလောက်အတိုင်းအတာအထိစရိတ်လျှော့ချမလဲဆိုတာအတိအကျမသိရသေးပါဘူးအဲ့ဒါကတရုတ်နဲ့ညှိနှိုင်းမှုအပေါ်မူတည်ပါတယ်လို့ဝင်းကြီးကပြောပါတယ်တဲ့မြန်မာရဲ့ပြည်ပကျွေးမီက2019နှစ်ကုန်ပိုင်းမှာအမေရိကန်ဒေါ်လာ 9.6 ဘီလီယံရှိရာမှာ40ရာနှုန်းကတရုတ်အကျွေးဖြစ်ပါတယ်တဲ့တနင်္ဂနွေနေ့အပေါ်အကျွေး40ရာနှုန်းတင်ရှိနေတာဟာသိပ်ပြီးများတယ်လို့ဝင်းကြီးဦးစိုးဝင်းကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကဒေါ်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းဖန်တီးဖို့အတွက်ဆွေးနွေးကြပါတယ်အဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းမြန်မာအနေနဲ့တရုတ်အပေါ်တင်ရှိမဲ့ကျွေးပို့ပြီးတော့များလာဖွယ်ရှိတယ်လို့ဆောင်းမမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ